ကကြောင်းမှရှိနေတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟော နဝဇ် ရှရစ်ဒီပတ်မှာတရင်လေးပဲကြာဆေးသွားကူဖို့ပါကစ္စတန်တရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်။အသက်69နှစ်အရွယ်မစ္စတာရှရစ်ကိုအချင်းပြတ်ချက်ဆမှုငွေမဲခေါ်ဝါချမှုတွေနဲ့အာဂိလိုက်ဆမှုတိုက်ချက်ရေးတရားရုံးက2018ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်ထားတာပါ။ဒါပေမဲ့သူ့မှာယောဂသစ်တွေပေါ်လာတာကြောင့်သူ့ရဲ့ကျန်းမာရေးဆိုးလာတယ်လို့ဆရာဝန်တွေကပြောပါတယ်။ဝန်ကြီးချုပ်ရှရစ်ကို ECL လို့ခေါ်တဲ့ထောက်ခွာခွင့်ထိန်းချုပ်စည်းရုံးကနေထုတ်ပေးဖို့လာဟိုးမြို့ဗဟိုတရားရုံးကအစိုးရကိုစနေနေ့မှာညွှန်ကြားခဲ့ပါတယ်။ ECL ဟာနိုင်ငံလုံးကထောက်ခွာခွင့်မပြုဘဲစိတ်ပင်ထားတဲ့လူတွေဓမ္မမို့ပြစ်ဒဏ်ချမှတ်ခံထားရသူတွေရဲ့စိတ်ရင်းဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်မှာ Mr. Sharif ကိုပြည်ပမှာစီကူတော်မူခံယူဖို့တရင်လေးပတ်ခွင့်ပြုထားပြီးဒီတဒန်းကိုဆရာဝန်ထောက်ခံခြင်းနဲ့ဆက်တိုးနိုင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ရှရစ်ကိုကျမရဲ့အကြောင်းပြချက်အရပြီးခဲ့တဲ့လမှာအာမဂန်နဲ့ပြန်လွှတ်ပေးထားတာဖြစ်ပေမဲ့သူ့ယောဂါဟာသူ့ပုံမှန်ပြနေကြလန်ဒန်မှာအခြေစိုက်တဲ့ဆရာဝန်တွေနဲ့တိုင်ပင်ညှိနှိုင်းမှုလိုတယ်လို့သူရှိနေတယ်ကပြောထားတာပါသူရဲ့ခီးသွွားလာရေးအစီအစဉ်တွေကိုတော့မသိရသေးပါဘူးခင်ဗျာ